America in Burmese.
မင်္ဂလာညနေခင်းမှာသွားရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ16ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျွန်မစုမုံပါရှင
်။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့နယူးဇီလန်နိုင်ငံကမွတ်စလင်ပလင်းတစ်ခုမှလူ49ယောက်သေဆုံးခဲ့ရတဲ့အစုလိုက်ပြုံလိုက်ပစ်ခတ်မှုမှာအဓိကတရားခံဖြစ်တဲ့သူကိုဒီနေ့ရုံးထုတ်ပါတယ်။ပထမတဆမှုတွေကြုံခဲ့ရတဲ့ဘဝင်းလင်အမျိုးသားတွေအတွက်အစစ်မြေဆော့ဖွဲတွေကိုမကြာခင်ထုတ်လုပ်တက်ဆင်မှုရှိနေတဲ့ကြောင်းဒီနေ့ထွက်ပေါ်နေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့ကိုရန်နိုင်တဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲချင်းပြည်နယ်ပလောဝမြို့နယ်ထဲမှာတော့တင်းမော်တစည်းအပစ်ခတ်ခံလိုက်ရပါတယ
်။ဒါတင်းပေါ်နဲ့လာပေါ်တဲ့အချိန်မှာဒီရခိုင်တင်းမော် AA ကဒီမနက်7နာရီလေးစင်းလာလို့ရှိနေ AA မှာ
ဒီကြောင်ပြေဆုံးတဲ့အတူရခိုင်ပြည်နယ်ထဲမှာလည်းပစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတဲ့အကြောင်းအသေးစိတ်နောက်ပိုင်းမှာနားဆင်ရပါမယ်။နောက်ရခိုင်ကနေထွက်ပြေးလာတဲ့ရိုဟင်ညာဒုက္ခသည်တွေကိုဘင်္ဂလားဒေ့အစိုးရဘက်ကလာမယ့်ဧပြီလထဲမှာတော့ပင်လယ်ထဲကကျွန်းကျွန်းကိုပို့ဆောင်ပေးဖို့စီစဉ်နေပေမဲ့ရိုဟင်ညာဒုက္ခသည်တွေဘက်ကလုံးဝလက်မခံကြတဲ့အကြောင်းသတင်းနဲ့အတူအိန္ဒိချင်းထိုင်းနိုင်ငံမှာတော့မနေ့ဖြန်တနင်္ဂနွေဒီလာမယ့်တနင်္ဂနွေနေ့မတ်လ24ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေကဒီမဲဆွယ်စည်းရုံးနေကြတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှလူ49ယောက်သေဆုံးခဲ့တဲ့အစုလိုက်ပြုံလိုက်ပစ်ခတ်မှုမှာအဓိကတရားခံဖြစ်သူကိုဒီနေ့ပဲရုံးထုတ်ပါတယ်။လူပြည်မျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brenton Tarrant ကိုလက်နက်ကင်ဆောင်နှစ်ယောက်ကခြံရံပြီးရုံးထုတ်ခဲ့တဲ့ Christchurch တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။တလောအမှုတမှုနဲ့သာဆွဲချက်တင်ထားပေမဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တဲ့အကြောင်းလဲတနည်းရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးနောက်မှာပဲတရားစီရင်ကပြောဆိုလိုက်တာပါပူပေါင်းချန်စီသူတွေအဖြစ်မတင်ကားသူနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုအတိုင်းအတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆေးနေပါတယ်။ဦးကြီးချုပ်ဂျက်ဆန်နဲ့အာရန်ကတော့နောက်ထပ်တက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနသမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းဒီနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ကြီးမားတဲ့အကြမ်းဖက်တက်ခိုက်မှုကြီးဖြစ်နေတဲ့ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးတနက်ကင်ဆောင်ခွင့်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနသမားမှာ semi automatic တနက်နဲ့လည်းအပါဝင်တနက်9လည်းရှိနေပြီးအားလုံးကိုတရားဝင်ဝယ်ယူထားတာဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တနသမားနဲ့ပူပေါင်းကြံစည်သူဖြစ်မတင်ကားသူတွေအားလုံးဟာနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအကြမ်းဖက်ဝါဒီတွေဖြစ်စောင့်ကြည့်ခန့်စည်းမှာဆက်သွင်းစီးရင်တွင်ကန်တာသူတွေမဟုတ်ကြောင်းလဲပြောဆိုခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကတော့တန်တရားရှိသူသဏ္ဍာန်သမားဟာလက်ရဆုံးအကြမ်းဖက်ဝါဒီဖြစ်ရင်ညွှန်းပြောဆိုခဲ့ပါတယ်။မနေ့တုန်းကလူပေါင်းရာနဲ့ချီဝှက်ပြို့ဖို့ဗလီတွေမှာရောက်နေတော့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုကိုတော့သဏ္ဍာန်သမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မော်စင်နေကိုရှုတ်ချထားပြီးရွှေပြောင်းချီချသူတွေကိုကျူးကျော်သူဖြစ်ဖော်ပြထားတဲ့စာမျက်နှာ84မျက်နှာပါဝင်တဲ့လူပြည်မျိုးသားရေးဝါဒကြီးညာချက်ကိုလည်း Facebook မှာပဲဖော်ပြခဲ့ပါတယ်။
နယူးဇီလန်နိုင်ငံ Christchurch မြို့ကဗလီနှစ်ခုပစ်ခတ်မှုနဲ့ပတ်သက်ပြီးတော့နယူးဇီလန်ပြည်သူတွေအတွက်ဝမ်းနဲ့စိတ်ကောင်းဖြစ်ရတယ်လို့အမေရိကန်အစိုးရအနေနဲ့လည်းအကူအညီပေးသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပြင်ဒီတိုက်ခိုက်မှုဟာအလွန်ကိုစိုးရွားတဲ့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သမ္မတထရမ့်ကအခုလိုဝမ်းနဲ့ကပြောလိုက်တဲ့အချိန်ထဲမှာပဲလူပြည်မျိုးသားရေးဝါဒဟာစိုးရိမ်စရာချင်းချောင်းမှုဖြစ်လာနေတယ်ဆိုတာကိုတော့သူကငြင်းဆိုသွားခဲ့ပြီးတော့လူတို့ချို့မှာပဲဒီလိုမျိုးစိုးရိမ်စရာကောင်းတဲ့ပြဿနာတွေရှိနေတာလို့သူထင်ကြောင်းပြောကြလိုက်ပါတယ်။တောက်ကြနေကဗလီမာဝုတ်ပြူနေစဉ်အတွင်းဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကြောင့်လူ49ယောက်သေဆုံးပြီးတော့ဒါဇင်နဲ့ချီတန်းရသွားခဲ့တာဖြစ်ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ယက်စင်ဒါအာဒန်ကတော့နယူးဇီလန်နိုင်ငံမှာသေဆုံးမှုအများဆုံးဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဒါဟာအကြမ်းဖက်ဝါဒကိုဆွဲကင်တဲ့တိုက်ခိုက်မှုဖြစ်တယ်လို့ပြောကြလိုက်ပါတယ်။အင်မီရိုရဲ့အမျိုးသားလုံခြုံရေးချန်ပီယံဂျောင်းဘောလ်တန်ကလည်းဒီပစ်ခတ်မှုဟာအကြမ်းဖက်တိုက်ခိုက်မှုအမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝတ်မှုဖြစ်ပုံရတယ်ဆိုပြီးတော့ပြောပါတယ်အမေရိကန်အစိုးရအနေနဲ့နယူးဇီလန်အစိုးရအာဏာပိုင်အနေနဲ့ရောအိမ်မှာရှိတဲ့အမေရိကန်တန်ယုံနဲ့ရောဆက်သွယ်ပြောဆိုတာတွေရှိနေပြီးတော့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့လည်းအနီးကပ်စောင့်ကြည့်နေတယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ခင်ဗျာ
မတော်တဆမှုတွေကြုံရတဲ့ Boeing 737 Max အမျိုးအစားလေယာဉ်တွေအတွက်အဆင့်မြင့် software တစ်ခုကိုကုမ္ပဏီကသတင်းတစ်ပတ်ကနေ၁၀ရက်တွင်တရားဝင်ထုတ်ဖို့ရှိနေတဲ့အကြောင်းသတင်းတွေထွက်ပေါ်လာပါတယ်။လူများပြားသိဆုံးခဲ့ရတဲ့တနင်္ဂနွေနေ့က Ethiopia လေကြောင်းပိုင်လေယာဉ်ပျက်ကျမှုနဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလတဲ့ Indonesia နိုင်ငံက Lion Air လေကြောင်းကလေယာဉ်ပျက်ကျမှုနှစ်ခုစလုံးမှာမတော်တဆဖြစ်ခဲ့တဲ့လေယာဉ်တွေက737 Max အမျိုးအစားလေယာဉ်တွေဖြစ်ပါတယ်။ software တစ်ခုကိုအဆင့်မြင့်ထုတ်လုပ်မဲ့သတင်းကိုတော့အမြင့်ဖော်လို့သူသတင်းအရင်းမြစ်နှစ်ခုကိုကူကာပြီး AFP သတင်းဌာနကအရင်ဆုံးဖော်ပြလိုက်တာပါ Ethiopia နဲ့ Lion Air လေကြောင်းလိုင်းတွေကမတော်တဆမှုနှစ်ခုစလုံးမှာလေယာဉ်ထွက်ခွာပြီးမိနစ်ပိုင်းအတွင်းမှာပဲပြတ်ကျခဲ့ပြီးလေယာဉ်ပေါ်မှာလိုက်ပါလာသူအလုံးသေဆုံးခဲ့တဲ့အတွက်ချွေမှုပြဿနာကတူညီနေတဲ့ပုံလည်းရပါတယ် Ethiopia လေကြောင်းပိုင်းလေယာဉ်ပြတ်ကျပြီးနောက်တစ်နေ့မှာပဲ Boeing ကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့ 737 Max အမျိုးအစားလေယာဉ်တွေအလုံးတွေအဆင့်မြင့် software တစ်ခုမကြခင်သတင်းပတ်တွေမှာတက်ဆင်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ Lion Air လေကြောင်းပိုင်းလေယာဉ်မတော်တဆမှုဖြစ်ခဲ့ပြီးနောက် software တွေထုတ်လုပ်ဖို့လွန်ခဲ့တဲ့လတွေမှာကလေးကကျိုးပန်းနေတဲ့အကြောင်းလဲ Boeing ကုမ္ပဏီကပြောပါတယ်ဘီကင်းလုံခြုံမှုရှိပြီးသားဖြစ်တဲ့လေယာဉ်တွေမှာ software တစ်ခါပုံမလုံခြုံမှုပေးနိုင်မှာဖြစ်ကြောင်းလဲကြေညာချက်ကဖော်ပြခဲ့တာပါလူပေါင်း159ယောက်သေဆုံးခဲ့ရတဲ့ Ethiopia လေကြောင်းပိုင်းလေယာဉ်ကပြန်တမ်းမှုမှတ်တမ်းတင်ကိရိယာနဲ့အတမ်းမှတ်တမ်းတင်ကိရိယာတွေကိုတော့ပြည်သက်နိုင်ငံကလေကြောင်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူဖွဲ့ထံမှစစ်ဆေးဖို့ပေးပို့ထားပါတယ
်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့ Ethiopia လေကြောင်းရဲ့ Boeing လေယာဉ်တွေကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ဒီ Black Box ကိရိယာကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲစပြီးတော့ပြည်သက်နိုင်ငံမှစစ်ဆေးနေကြပြီဖြစ်ပါတယ်အီသီယိုးပီးယားရာရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေတာဖြစ်ပြီးတော့ပြည်ထောင်စုအမေရိကန်နိုင်ငံကကျွမ်းကျင်သူတွေလည်းကူညီဆောင်ရွက်ပေးနေကြပါတယ်။ပြတ်ကျခဲ့တဲ့လင်းရဲ့အချက်လက်နဲ့ဖမ်းယူထားတဲ့အတန်တွေထွက်လာဖို့ကတော့ရက်အတော်များများကြာပါလိမ့်မယ်။လင်းပြတ်ကျလို့ဒီဆုံးရသူတွေအတွက်ဝန်ထမ်းကြောင်းဒေါနယ်ဒေါနယ်ထရမ့်ကအီသီယိုးပီးယားဝန်ကြီးချုပ်အဘီအမတ်ကိုမနေ့ကတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုခဲ့ပါတယ်။ဘာကြောင့်အခုလိုလင်းပြတ်ကျခဲ့လဲဆိုတာကိုတော့နိုင်ငံတကာအရက်ဖတ်လေကြောင်းပြန်တမ်းရေးအနာပိုင်းလေးအဖြေရှာတဲ့နေရာမှာအီသီယိုးပီးယားအစိုးရနဲ့ဒူအမေရိကန်ကအခိုင်အမာလှုပ်ဆောင်သွားမယ်လို့လည်းဒေါနယ်ထရမ့်ကပြောပါတယ်။တနင်္ဂနွေနေ့က Boeing 737 MAX 8လေယာဉ်ပျက်ကျမှုကြောင့်လေယာဉ်ပေါ်မှာပါသွားတဲ့လူ159ယောက်စလုံးသေဆုံးခဲ့တာဖြစ်ပါတယ်။လေယာဉ်ပြန်သန်းပြီးမကြာခင်မှာပဲဒီလေယာဉ်ဟာပျက်ကျသွားတာပါ။ဒီလိုအဖြစ်မျိုးဖြစ်ခဲ့တဲ့၅လတုန်းကလည်းအင်ဒိုနီးရှားနိုင်ငံမှာဖြစ်ခဲ့လို့လေယာဉ်ပေါ်မှာပါလာသူအလုံးသေဆုံးခဲ့တာဖြစ်ပါတယ်။ပျက်ကျတဲ့လေယာဉ်အမျိုးအစားလဲထူနေတာကြောင့် Ethiopia နဲ့ American အပါအဝင်နိုင်ငံတော်များများကဒီလေယာဉ်အမျိုးအစားတွေကိုမပြန်သန်းဖို့အမိန့်ထုတ်ထားပါတယ်ခင်ဗျာ။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ EU American တဲ့မြန်မာဘာသာအစီအစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နိုင်ငံမှာငြင်းငြင်းရဖို့လက်ထကန်းလောက်တာလူတော်တွေအကြောင်းအမေရိကန်နဲ့တာလီဘန်သဘုံဖွဲ့ကကိုယ်စီရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရည်ညွှန်းပြီးပါကစ္စတန်ဝန်ကြီးချုပ်အမရခန်ကပြောလိုက်ပါတယ်။အမေရိကန်ဆွေးရတာဝန်ရှိသူတွေကလက်တွေ့ကျကျတိုးတက်မှုတွေရတဲ့အကြောင်းပြောဆိုထားတဲ့တာလီဘန်တွေနဲ့တိုက်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှာလည်းပါကစ္စတန်နိုင်ငံကအမှတ်ယူပြောဆိုနေတာပါ။တာလီဘန်တွေနဲ့ဆွေးနွေးမှုတွေစတင်နေပြီဖြစ်တဲ့အတွက်အာဖဂန်နိုင်ငံကမိတ်ဆွေညီကိုတွေချမကြာခင်ရက်တွေမှာငြင်းငြင်းချမ်းချမ်းနေထိုင်နိုင်ကြတော့မှာဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံအနောက်မြောက်ဘက်အာဖဂန်နိုင်ငံနဲ့နယ်စပ်လူမျိုးစုဒေသတစ်ခုဖြစ်တဲ့ဘာဂျော်မှာမနေ့ကလူလူကိုမင်ငွန်းပြောချိန်မှာပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အသေးစိတ်မပြောရင်လည်းညဉ့်ညဲရေးလုပ်ငန်းစဉ်ကနေဒေသထဲမှာတည်ငြိမ်မှုတွေ၊ကုန်သွယ်ရေးနဲ့စီးပွားရေးအောင်မြင်မှုတွေအထူးသဖြင့်စစ်တမ်းသင်ခဲ့တဲ့အာဖဂန်နိုင်ငံအနေနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရဲ့နိုင်ငံရလဒ်တွေထွက်ပေါ်လာမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်
။ဆလိုဗာကီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲပထမချော့ကိုဒီကနေ့ကျင်းပနေပြီးတော့မဲဆန္ဒရှင်တွေလည်းမဲယုံကိုသွားပြီးတော့မဲဖိနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာထိတ်ကနေဥဆောင်နေတဲ့သူနှစ်ယောက်ကတော့အသက်45နှစ်အရွယ်သဘောပတ်ဝန်းကျင်ဆိုင်ရာရှိနေဇိုဇနာကပူတိုဗာနဲ့အသက်52နှစ်အရွယ်မာရိုဆာကိုဗစ်တို့ဖြစ်ပါတယ်။သဘောပတ်ဝန်းကျင်ဆိုင်ရာရှိနေဇိုဇနာကပူတိုဗာကတော့လိင်နူးချင်းစုံမဲ့သူတွေရဲ့အခွင့်အရေးကိုထောက်ခံပြီးတော့အကူအညီဖျက်ချတာကိုစလိုဗာကီးယားနိုင်ငံကတားမြစ်တာကိုလည်းစန့်ကျင်တဲ့သူဖြစ်ပါတယ်။2018ခုနှစ်မှာတော့သူမဟာသဘောပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေကိုနှစ်စဉ်ချီးမြှင့်တဲ့ Goldman သဘောပတ်ဝန်းကျင်ထိန်းသိမ်းရေးဆုကိုရရှိခဲ့တာပါ။မာရိုဆက်ကိုဗစ်ကတော့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖြစ်ပါတယ်။သူကိုလက်ရှိအာဏာရ Smart SD Party ကထောက်ခံထားပြီးတော့သူကတော့အစဉ်လာအတိုင်းမိသားစုအရေးကိုဦးစားပေးတဲ့မူဝါဒတွေပေါ်မှာအခြေခံပြီးတော့မဲဆွယ်စည်းရုံးနေတာဖြစ်ပါတယ်ဒီရွေးကောက်ပွဲကိုစုစုပေါင်း73ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိတ်ဆုံးကပြင်းနေတဲ့2ယောက်စလုံးလဲမဲရီအတွက်အများစုကိုရပြီးတခါတည်းနဲ့အနိုင်ရသွားဖို့တော့မရှိပါဘူး။ဒါကြောင့်သူတို့2ယောက်စလုံးဟာမတ်လ30ရက်နေ့မှာကျင်းပမဲ့သမရရွေးကောက်ပွဲဒုတိယအကြိမ်မှာထပ်ပြီးတော့ပြန်ရဖို့လည်းရှိနေပါတယ်။လက်ရှိသမရအန်ဒရီကစ်ကာကတော့ဒုတိယအကြိမ်သမရသက်တမ်း5နှစ်ကိုဝင်ရောက်ရှင်ပြိုင်ခြင်းပြီးပါဘူး။တကယ်လို့သာကပူတိုဘောတာအနိုင်ရခဲ့မယ်ဆိုရင်တော့သူမဟာစလိုဗာကီးယားနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမရဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားက2018ခုနှစ်မှာယူကရိန်းသင်္ဘော3စင်းကိုတက်ခဲ့ခဲ့တာခရိုင်းမီးယားဒေသကိုရုရှားပိုင်ဖြစ်သွသွင်းခဲ့တာတွေဖြင့်ယူကရိန်းနိုင်ငံရှေ့ဘက်ကရုရှားရဲ့လူရဲတွေပေါ်အမေရိကန်ကနေဒါဥရောပသမဂ EU တို့ကပိတ်ဆို့တံခတ်အရေးယူထားတာကိုငြင်းခံနေမှာမဟုတ်တဲ့အကြောင်းရုရှားကပြောလိုက်ပါတယ်ယူကရိန်းမှာရုရှားကရန်လူတဲ့လူရဲတွေဆက်ရှိနေတာကိုတုံ့ပြန်နေနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း8ခုကိုပြစ်မှတ်ထားအရေးယူလိုက်တဲ့အကြောင်းမနေ့ကပဲအမေရိကန်ဗန္ဓာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါနိုင်ငံတကာမှာလိုက်နိုင်ရမယ့်စည်းကမ်းတွေကိုချိုးဖောက်နေပြီးယူကရိန်းနိုင်ငံရဲ့ချုပ်ချာကိုထိပါဖို့ရုရှားရဲ့ကျူးပန်းမှုတွေကိုတုံ့ပြန်မှုအတွက်အထိပ္ပယ်ပြေးသွားတဲ့ပြစ်မှတ်ထားတံခတ်မှုတွေကိုမဟာမိတ် EU ကနေဒါနိုင်ငံနေနဲ့ပူးတွဲအကောင့်ထဲပေါ်လိုက်တာဖြစ်ကြောင်းလဲဗန္ဓာရေးဝန်ကြီးစတီမန်နူချင်ကကြေညာချက်မှာပြောဆိုထားပါတယ
်မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမြန်မာဆိုးရတက်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့ကြားလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတက်ဖန်ဒူဂျာရစ်ကပြောလိုက်ပါတယ်။ဒါပြင်မြန်မာလုံခြုံရေးတာဝန်ရှိသူတွေကိုတိုက်ခိုက်နေမှုတွေအပေါ်မှာကုလသမဂ္ဂအနေနဲ့ရှုတ်ချတယ်လို့ပြောကြားလိုက်ပြီးတော့ဒီအတွက်ဒုက္ခရောက်သူတွေနဲ့သူတို့မိသားစုတွေအတွက်လည်းထပ်တူဝမ်းနည်းတယ်လို့မစ္စတာဒူဂျာရစ်ကတောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောလိုက်တာဖြစ်ပါတယ်။ဒါပြင်တပ်မတော်ဘက်ကလေကြောင်းကိုအသုံးပြုနေတာတွေဟာလည်းအထူးစိုးရိမ်စရာဖြစ်ပြီးတော့အခုလိုအင်အားအဆမတန်သုံးပြီးတော့တုံ့ပြန်မှုကိုထိန်းချုပ်ဖို့လည်းလိုကြောင်းဒီပဋိပက္ခနဲ့ပတ်သက်တဲ့အပြစ်မဲ့ပြည်သူတွေနိုင်ငံတကာရဲ့လူသားချင်းစာနာမှုအကူအညီနဲ့လူခွင့်ရေးဆိုင်ရာဥပဒေအောက်မှာဘေးကင်းလုံခြုံမှုလူသားချင်းစာနာတဲ့အကူအညီတွေနဲ့တခြားရေးပါတဲ့အထောက်ပံ့တွေရဖို့ကိုနှစ်ဖက်စလုံးကတာဝန်ယူဆောင်ရွက်ရလိမ့်မယ်လို့လည်းသူကပြောကြားလိုက်ပါတယ်ခင်ဗျာ
စနေနေ့နေ့ကရင်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံအနောက်ပိုင်းကလက်နက်ကိုင်ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတွေမှာတော့ဒီရက်ပိုင်းတွေအတွင်းပစ်ခတ်မှုတွေဇက်တိုက်ဖြစ်နေလို့ဒေသခံတွေအထူးကြောက်ရွံ့နေကြပါတယ်စနေနေ့ကတော့ချင်းပြည်နယ်ပလောဝမြို့နယ်တွင်တံတားဆောက်လုပ်ရေးလုပ်ငန်းခွင်သုံးအစိုးရပိုင်းကုန်တင်ဇက်သင်းမော်တစ်စင်းဟာလက်နက်ကိုင်အဖွဲ့တစ်ဖွဲ့ရဲ့ပစ်ခတ်တိုက်ခိုက်တာကိုခံခဲ့ရပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကိုလည်းတောက်ကြညာတို့ကပြစ်ခတ်မှုတွေလုပ်ခဲ့လို့မြို့ထဲမှာထိခိုက်မှုတွေရှိခဲ့ပါတယ်။အဲ့ဒီဒေသအခြေအနေတွေကိုတော့ VOA သတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်
။ချင်းပြည်နယ်ပလောဝမြို့နယ်နမတာကျေးရွာအုပ်စုတဲမောကကျေးရွာမှာကလတာမြစ်တွင်းကကြောက်တော့ပလောဝကိုပြေးဆွဲနေတဲ့အစိုးရပိုင်း MV ရတနာဝင်းကုံတင်ဇက်တင်မောတစီကိုဒီနေ့မနေ့ပိုင်းမှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကနေဝင်ရောက်ပြစ်ခတ်ခဲ့တယ်လို့နမတာကျေးရွာအုပ်ချုပ်ရေးဖွဲ့ဝင်သူကပြောပါတယ်။
ဒါတံပေါ်နဲ့လာပေါ်တဲ့အချိန်မှာဒီရခိုင်တင်းတို့အေးအေးကဂျင်းမနဲ့ချင်းနိုင်လေးစင်းလာလို့ရှိနေအေးအေးမော်ဝီတော်ဒီပလန်တဲ့မြကင်းစင်းနဲ့ကနေပြစ်တာဒါလေးသမီးလောင်သွားတယ်လို့ပြရတယ်ပေးမော်ဝါယူအားအားမကိုလက်နေကြီးနဲ့ပြစ်ကြတာပေါ့
ဒီပြစ်ခတ်မှုကြောင့်အနီးနားရွာတဲမောဝကျေးရွာဘက်ကလည်းလက်နေကြီးကြီးကြာရောက်ခဲ့တယ်လို့ဖြစ်စဉ်အခြေအနေကိုတော့တဲမောဝရွာသားကိုမောင်ရွှေကအခုလိုပြောပါတယ
်ပေးမော်မီလောင်ကသူတို့ကလောက်ချားတဲ့ပြစ်ဒဏ်ရောကြားလိုက်တယ်ကရနမင်းနောက်ဖက်ကလည်းဟိုဘက်ကပလဝအဒါအလုတ်ဆိုင်ကကုန်တယ်ဒီမောဒီမောရောပြည်စီမောရောအခုထိဒီတိုင်းမဲမီးလောင်နေတော့မဲမီးကူထွက်နေတော့မဲတရက်သားတွေကထိခိုက်လို့ရရှိရလူတယောက်လောက်ခြာရဲ့မိုင်းထိရဟာမခုံလာလေးလားနည်းနည်းလေးပေါ့ရုံပဲရတဲ့လားလေဟိုကလောက်ခြာကြီးတစ်ခုလောက်ရှိတယ်ရွာသားလုံးကအကုန်လုံးကြောက်နေကြတယ်လေကြေးလွားရေးရေးလဲအဲ့ဒီမှာပုံနေကြတယ
်ဒီပြစ်ကတ်မှုဟာရခိုင်တပ်မတော်လက်ချက်လို့ဒေသခံတွေကယူဆနေကြတယ်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရရှိခဲ့ပါဘူးဒါအပြင်မြမတပ်မတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့စည်ရေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်မြောက်ဦးမြို့တင်းမာလဲတောက်ကြနေညဘက်စန္ဒာရီကနေမိုးလင်းပေါက်ထိပြစ်ကတ်မှုဖြစ်ပွားခဲ့တာပါပြကမှုအချင်းတွေကိုတော့မြောက်ဦးမြို့ခံခိုင်မင်းတူကခုလူပြောပါတယ
်။စင်နာကြီးခွေးလောက်မှာပေါ့နော်။မြောက်ဦးရေးစကန်တော့စာပြီးတော့ပိုက်တယ်ပေါ့။လက်နေကြီးပေါ့။ပြီးတော့ကင်မရာစုံခုခုရဲ940ရဲ့နောက်ပြီးတော့ခရိုင်ရေးတင်းရင်ဆိုတာအကုန်လုံးသိကြတာပဲ။ ဖြစ်တယ်ဆိုတာလည်းဟိုပြန်လည်းပြတာတော့မဟုတ်ပါဘူးသူတို့ညောင်ညွတ်ထဲကိုပဲဒီလက်နဲ့တည်းအကုန်လုံးကြားတယ်ပြက်စီကြတော့အိမ်တော်တော်များများရှိပါတယ်ကိုအိမ်ဒီမှာပေါက်ပြေးသွားတာတွေနော်ခြေတွေကျလို့ပေါက်ပြေးသွားတော့နောက်ပြီးတော့ဒီတင်ရရတဲ့သူတွေရှိရနောက်ပြီးတော့ဒီညောင်ညွတ်ပြားဒီတချို့အနေချင်းပြက်စီသွားတာတွေရှိရဒီတနိုင်းနိုင်လောက်ဆိုတော့ဒီလိုတစ်ချက်တစ်ချက်တင်းနေတယ်ကြားရသေးတယ်၄နိုင်၅နိုင်လောက်ကြားတော့မှဒီလိုမပြေကြတော့ဘူး
ဒီပြစ်ခတ်မှုဟာတစ်ဖက်လက်နက်ကင်တပ်ဖွဲ့နဲ့နှစ်ဖက်ပြန်လည်ပြစ်တဲ့တိုက်ပွဲပုံစံမဟုတ်ပဲပြစ်တာတွေကလည်းမြို့ထဲကိုပဲကြားနေတဲ့အတွက်ကြောင့်မြို့ထဲမှာရှိတဲ့ဒေသခံတွေအထူးကြောင်းလန့်နေကြတယ်လို့ခမင်းတူကဆက်ပြောပါတယ
်တိုက်ပွဲဖြစ်တဲ့ပုံစံရောမဟုတ်ဘူးတိုက်ပွဲဖြစ်ရင်တော့ပြန်လည်ပြစ်တာမှာပေါ့ဒီကြောတော်ရှိနေရရောမဟုတ်ပဲညောင်မြို့ထဲကိုပဲအကုန်လုံးပေါ့လက်နက်တွေအကုန်လုံးပြစ်ကြတယ်ဆိုတော့တိုက်ပွဲဖြစ်တာတော့မဟုတ်ဘူးကိုဆက်လန့်တာလည်းပိုပါတယ်ဆက်လန့်တာကြတော့ဒီအစံပေးုံတော့ပဲပေါ့နော်ဒီတက်ခင်ဒီကအကုန်လုံးကကြောက်ကြတာပေါ့ပေါ့နော်ကျွန်တော်တို့ဒီဖက်မှာကြတော့ကြားရတဲ့နေတယ်ပေါ့နော်
ဒီလိုပြစ်ခတ်မှုဖြစ်စဉ်နဲ့ပတ်သက်လို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးနဲ့တမတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုကိုဆက်သွယ်ခဲ့ပေမဲ့ဘုံလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒီရက်ပိုင်းတွင်ရခိုင်ပြည်နယ်ကြောက်တော်ဘုံရုံမြို့နယ်တွေဘက်မှရခိုင်တမတော်အေအေနဲ့မြမတမတော်တို့ကြားစည်ရေးပြင်းထန်စွာဖြစ်ပွားနေတယ်လို့တိုက်လေရင်သုံးပြီးတိုက်ခိုက်ရတဲ့အထိဖြစ်ပွားနေတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲကြိုးစားကြောင့်ရခိုင်ပြည်နယ်ငားမြို့နယ်နဲ့ချင်းပြည်နယ်ပလောက်ဝမြို့နယ်ထဲမှာစစ်ပေးသိမ်းရှောင်နေတဲ့ဥယျာဉ်2000ခန့်ရှိနေပြီလို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကကျွန်းတကျွန်းပေါ်မှာပြောင်းရွှေ့နေရာချဖို့စီစဉ်နေတဲ့သတင်းတင်ဆက်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလာမယ့်ဧပြီလလောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံပင်လယ်ဝကဘာစန်ချာကျွန်းစီကိုရိုဟင်ဂျာဒုက္ခသည်တွေကိုပြောင်းရွှေ့နေရာချမယ့်ကိစ္စဟာသူတို့အတွက်ရေဘေးအန္တရာယ်ရှိနိုင်လို့ရိုဟင်ဂျာဒုက္ခသည်တွေဘက်ကလုံးဝလက်မခံဘူးလို့ပြောဆိုပါတယ်။စခန်းတာဝန်ရှိတဲ့သူတွေဘက်ကအတင်းအဓမ္မပြောင်းရွှေ့လာမှာကိုမလို့လားတယ်လို့ဖြစ်နိုင်ရင်တော့သူတို့မြန်မာနိုင်ငံကိုပဲဘေးအန္တရာယ်ကင်းကင်းနဲ့ပြန်ကျင်ကြတယ်လို့လည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံတင်ဆက်ပေးချင်ပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေဆက်ရဲလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့ကိုစစ်တပ်နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကနယ်မြေအတွင်းလိုက်လံရှင်းလင်းရမှာတော့အသက်အန္တရာယ်စိုးရိမ်ရတဲ့အတွက်တင်းချီတဲ့ရိုဟင်ဂျာမွတ်စလင်တွေဟာအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းချောင်ထွက်ပြေးခဲ့ကြရတာပါ။ဘေးကင်းလုံခြုံစွာနဲ့သူတို့ဆန္ဒအလျောက်ဒုက္ခသည်တွေနေရာရင်းပြန်နိုင်ရေးကုလသမဂ္ဂနိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပေမဲ့လို့နိုင်ငံသားခွင့်ရေးပါဝင်အခြေခံလူခွင့်ရေးသူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်ချက်တွေရှိနေစေမို့နေရရင်ပြန်ရေးအစီအစဉ်ကနှောင့်နှေးနေစေဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့သူတို့ဘက်ကဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်မယ်လို့ဆိုထားပေမဲ့တကယ်လက်တွေ့မှာတော့ဒုက္ခသည်တွေနေရပြန်အခြေချရေးအကောင့်ထဲမပေါ်နိုင်သေးတဲ့အနေအထားရောက်နေတာပါ။ဒီလိုအခြေအနေမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေမှာခိုလုံနေကြရူဟင်ဂျာဒုက္ခသည်9သိန်းကျော်အတွက်နေထိုင်စားသောက်ရေးပို့ပြီးတော့အဆင်ပြေစေအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဘာဆမ်ချာကျွန်းကိုရူဟင်ဂျာဒုက္ခသည်တချို့ကိုပြောင်းရွှေ့နေရာချဖို့စီစဉ်နေတာလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကပြောပါရယ်။ဘာဆမ်ချာကျွန်းဟာတပ်နုကျွန်းတစ်ကျွန်းဖြစ်လို့ရေတက်လာတဲ့အချိန်မှာပင်လယ်ရင်းရေနှိမ့်မြုပ်နိုင်တာမုန်တိုင်းပေးအန္တရာယ်တွေကြုံရနိုင်တဲ့အတွက်အသက်အန္တရာယ်ပေးကိုစိုးရင်ကြလို့ဒုက္ခသည်တွေဘယ်သူမှမသွားလို့ကြဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီဘာလူခါလေးဒုက္ခသည်စခန်းနေရူဟင်ဂျာဒုက္ခသည်ဥယီစလန်ကပြောပါရယ်
။ဘာဆမ်ချာကျွန်းဆောက်ကိုဘင်္ဂလားဒေ့ရှ်အစိုးရကလာမယ့်ဒီလ5ရက်အနီလာမစင်သူတို့ကကျွန်းချဖို့အစီအစဉ်လုပ်မယ်လို့အဲ့လိုဖော်ပြတာရှိပါတယ်ဘင်္ဂလားဒေ့ရှ်မှာပါလေ။ဒါပေမဲ့ကျွန်တော်တို့ဒီကဒုက္ခကြီးတွေအုံးမိပါတယ်။ဘာကြောင့်လို့ဆိုရင်အဲ့ဒီကျွန်းအားဒီလေရဲ့အလေးဘုံမှာကျတော့ဆိုတော့မုန်တိုင်းကျရင်ဆူနာမီတွေပါတယ်။ဖြစ်ပေါ်လာမယ်ဆိုရင်အပြည့်အလေးရှိနိုင်တဲ့အတွက်ကြောင့်ကျွန်တော်ဒီကဒုက္ခကြီးတွေအဲ့ဒီကျွန်းကိုတွားဖို့အတွက်ရအလုံးဆုံးမိပါတယ်။အခုကတော့သူတို့ကဒုက္ခကြီးစကားလေးကြီးတွေကဒုက္ခကြီးတွေကိုအဲ့ဒီကျွန်းကိုကတော့တွားတော့တွားရမယ်မတွားလို့မရဘူးလို့ကြော်ရမိမိစံနာရီနဲ့အဲ့ဒီကျုံးကိုဆောက်မယ်ဆိုရင်ကျမတို့ရဲ့ရေးချာအောက်ဖင်တွေရေးရုံစုံပြင်မယ်။နောက်တစ်ချက်လေးပါကိုလည်းကျွန်တော်တို့ဦးရတော့ဖီးရပါကြောအင်ဂျီယောဖိစီတကောဖီးဆောင်ရပါမယ်ဆိုကြတယ်လို့စိုက်တွန်းတာရှိတယ်။ဒါပေမဲ့ဒုက္ခတွေတကတော့တဝူတယောက်မှတွားဖို့ဆိုတာဆန္ဒမရှိကြောင်းကိုတွေ့ရပါတယ
်။ဒုက္ခတဲ့စခန်းကြီးကနေအတရားဓမ္မပြောင်းရွှေ့ဖို့ဖီးအားပေးလာမယ်ဆိုရင်တော့ရိုဟင်ဂျာဒုက္ခသည်တွေဘက်ကဆန္ဒသဘောထားတွေကိုဒုက္ခတဲ့စခန်းတာဝန်ရှိသူတွေကူညီကယ်ဆယ်ရေးအဖွဲ့တွေကနေတစင်ဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုသွားမယ်လို့ရိုဟင်ဂျာဒုက္ခသည်ဦးမျိုးတန်ကပြောပါတယ
်။သူတို့အတင်းပို့လို့ဆိုရင်ဟိုကျွန်တော်တကယ်တတ်နိုင်တယ်လို့သူတို့မရှိနေဘူးကျွန်တော်ဒီမှာဟာရေးချစ်ကြည့်ဒီကဒုက္ခရဲ့ကော်မတီရေးချစ်တယ်ပြီးတော့ဒီမှာ ဒီဒုက္ခရဲ့သခင်အလိုက်ခေါင်းဆောင်လို့ရှိတဲ့ပြီးတော့သူတို့ဒီမိလာကျဆောင်နေဆွေးနေနေဆွေးနေပြီးတော့သူတို့ဆွေးနေတော့တိုင်းနိုင်ငံလုံးလို့ချောင်းနေနေလို့ပြန်ပါတယ်။ဘာလို့လဲဆိုရင်အဲ့မှာဒုက္ခရဲ့တရားမအဲ့မှာမကွာအကျေမဘာလို့လဲဆိုတော့အဲ့ဒုက္ခအဲ့ကျမစလို့ကဘဝအမေကန်ဂျာမမချူသူတို့ပြောတာက floating island နဲ့ floating island ဆိုတော့အဲ့ဒါကြောင့်ဒီဒုက္ခတွေတရားမအဲ့မှာ
ဒုက္ခသည်တွေကတချို့ကတော့မြန်မာနိုင်ငံကသူတို့အတွက်လူမျိုးရေးအာမခံချက်မပေးနိုင်ဘူးဆိုရင်အဲ့ဒီကျွန်းပေါ်မှာသွားနေပါမယ်လို့ပြောပေမဲ့ဦစလန်တို့လူရိုဟင်ဂျာဒုက္ခသည်တွေကတော့ဘေးရန်နေရဲ့ကင်းကင်းနဲ့သူတို့နေရာချင်းပြန်ရေးကိုပဲဆောင်ရွက်ပေးစေချင်ပါတယ်လို့ပြောပါတယ်
။အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒုက္ခသည်တွေကအဲ့ဒီကျွန်းကိုသွားမယ်ချင်အလုံးဆွေးနွေးပါတယ်။ကျွန်တော်ကနိုင်ငံတကာနဲ့ကုလသမဂ္ဂအဖွဲ့ကြီးကိုကျွန်တော်ကဒါဟာတဲ့ကျွန်တော်ပေါ့ကောင်းဖြစ်ပြီပါတယ်။ဒါလို့ကျွန်တော်ရဲ့အခွင့်အရေးနဲ့နော်လုံချုံရအစီအမံနဲ့ကျွန်တော်ရဲ့နည်းနည်းနိုင်ငံကိုဆန်တော့ကြည့်လို့ဆန်တာရတော့ကျွန်တော်မှအများကြီးရှိပါတယ်။ခလကမကအသေးစိတ်ကလေးမြစ်စီဟင်းလေးတီးမှလည်းကျွန်တော်ရဲ့ပြင်းဆင်းရဲပွဲမှာသူ့ကိုတီးကြတာရှိတယ်။သူ့ကိုတိုင်အားတော့အဲ့ဒီကျုံးကိုတွားရပြီးတော့လေးလာဆေးတာလည်းရှိပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းနေစီကိုတွားရောက်လေ့လာခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ယဟီလီကိုတိုင်ဒီကျွန်းကိုတွားကြည့်ခဲ့ပြီးတော့ဒီကျွန်းဟာလူနေဖို့တင့်တော်တယ်လို့မယူဆဘူးလို့ဆိုထားပါတယ်အလားတူပဲအဲ့ဒီကျွန်းကိုရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်သတင်းတောက်တစ်ယောက်ကလည်းဖောက်ထားတဲ့လမ်းတချို့တောင်ရေတက်လာရင်ရေအောက်ရောက်သွားလို့ဒီကျွန်းဟာလူနေဖို့မတင်ဘူးလို့ဆိုထားပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဘသူတွေကဘာပဲပြောပြောဒီကျွန်းပေါ်မှာဒုက္ခသည်တွေပြောင်းရွှေ့နေရချထားရေးအတွက်ဆက်ပြီးလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်ရှင
်တော်ဒါရှင်များရှင်မြေယာစီမံခန့်ခွဲမှုဥပဒေအရမြေယာတွေကိုတရားဝင်ပိုင်ဆိုင်ချောင်းလျှောက်ထားဖို့တတ်မှတ်ထားတဲ့နောက်ဆုံးရက်ကတော့ဒီသတင်းပတ်ထဲမှာပဲကုံဆုံးသွားပါပြီမြေလွတ်မြေလက်နဲ့မြေရင်စီမံခန့်ခွဲမှုဥပဒေကြောင့်အစီအစစ်စိုက်ပျိုးလုပ်ကိုင်ပိုင်ဆိုင်ရတဲ့မြေယာတွေလက်လွတ်ဆုံးရှုံးသွားမှာအရေးယူခံရမှာကိုဒေသခံတွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂအရာရှိတွေကပါစိုးရိမ်မကင်းဖြစ်နေကြပါတယ်။နိုင်ငံတော်ဝန်ကမြေယာတွေကိုစနစ်တကျစီမံခန့်ခွဲဖို့ပြဋ္ဌာန်းထားပေမဲ့စိုးရိမ်စရာဘလို့အကြောင်းရင်းတွေများရှိနေပါသလဲ။ဘာတွေပြင်ဆင်ဖို့လိုအပ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။တို့ရာရှင်တွေအနေနဲ့ကိုယ့်ရဲ့စိုးရိမ်မှုတွေကိုပဲဖြစ်ဖြစ်ပြင်ဆင်ချင်တာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1232382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။အခုဆက်ပြီးတော့အိန္ဒိချင်းထိုင်းနိုင်ငံမှာမကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲအတွက်ဒီမဲဆွယ်စည်းရုံးလှုပ်ရှားမှုတွေအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာတော့လာမယ့်မတ်လ24ရက်နေ့ကြာရင်ကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေစည်းရုံးမဲဆွယ်နေကြပါတယ်။နိုင်ငံမှာဝင်ငွေတိုးစီရေးနဲ့လူမှုဘဝတွေတိုးတက်စေကိစ္စတွေကိုအဓိကထားပြီးတော့မဲဆွယ်နေကြတာပါဒီလိုမျိုးစီးရဲချမ်းသာကွာဟမှုတွေကိုတိုက်ဖြတ်မယ်လို့နိုင်ငံရေးပါတီတွေကကြေညာပေးမဲဆွယ်နေကြလို့ဒီပြဿနာကဘလောက်များကြီးနေတယ်လဲဆိုတာကိုတော့ AFP သတင်းကိုအခြေခံပြီးမတ်စုမြတ်မွန်ကတင်ပြပေးထားပါတယ်
ဘရင်တွေကစားကြတဲ့အားကစားနည်းလို့တင်စားပြောကြတဲ့ပိုလိုပြိုင်ပွဲကိုထိုင်းနိုင်ငံမှာမတ်လ24ရက်နေ့အထိကျင်းပနေပါတယ်တရုတ်နိုင်ငံအခြေဆိုင်ဟူရန်သူတေသနအဖွဲ့ရဲ့အခုနောက်ဆုံးလေ့လာချက်အရထိုင်းနိုင်ငံမှာကတိကျွဲဘီလျံနာအယောက်50ရှိပါတယ်။ဒီအရေအတွက်ဟာပြင်သစ်ဂျပန်စင်ကာပူနိုင်ငံတွေမှာရှိတဲ့ဘီလျံနာအရေအတွက်ထက်ပိုများပါတယ်။ဘီလျံနာအများဆုံးရှိတဲ့နိုင်ငံစည်းရင်းမှာထိုင်းနိုင်ငံကနံပါတ်6ရှိပါတယ်။တစ်ချိန်တည်းမှာပဲထိုင်းနိုင်ငံရဲ့စည်းရဲချမ်းသာကွာဟမှုကလည်းအတော်ကိုကြီးပါတယ်။ဒါကြောင့်မတ်လ24ရက်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲမှာလူဒန်းစားကွာဟမှုကအလေးပေးဆွေးနွေးမဲဆွယ်စရာဖြစ်နေပါတယ်။ရွေးကောက်ပွဲဝင်ကြမယ့်နိုင်ငံရေးပါတီတွေအားလုံးကဝင်ငွေတိုးစေရေးနဲ့မညီမျှမှုတွေကိုတိုက်ဖြတ်မယ်ဆိုတဲ့ကတိတွေပေးပြီးမဲဆွယ်နေကြပါတယ်။ Future Forward ဆိုတဲ့နိုင်ငံရေးပါတီသစ်ရဲ့ခေါင်းဆောင်တရာထွန်ဆိုရင်အောက်ခြေလူဒန်းစားတွေစီအထိသွားပြီးမဲဆွယ်နေပါတယ
်။ The gap between the rich and the poor in Thailand is among the worst in the world. According to Credit Suisse report, we are number 1.
ထိုင်းနိုင်ငံရဲ့စည်းငင်းချနာကွာမှုကကမ္ဘာပေါ်မှာအဆိုးဆုံးဖြစ်ပါတယ်။ Credit Suisse ဘဏ်ကြီးရဲ့အစည်းငင်းစာအရဆိုရင်စီးပွားရေးမငြိမ်းမျှဆုံးနိုင်ငံမှာထိုင်းကနံပါတ်1ဖြစ်နေပါတယ်။ဒါကနိုင်ငံအတွက်တကယ့်ပြဿနာကြီးပါ။
ထိုင်းနိုင်ငံရဲ့ချမ်းသာကြွယ်ဝမှု80ရာခိုင်နှုန်းလောက်ကိုလူဦးရေရဲ့20ရာခိုင်နှုန်းလောက်ကသာထိမ့်ချုပ်ပိုင်ဆိုင်ထားတယ်လို့တချို့နိုင်ငံရေးပါတီတွေကလည်းထောက်ပြမဲဆွဲနေကြပါတယ်။ Future Forward ပါတီခေါင်းဆောင်ကတော့အခုလိုလူမှုအတိုင်းဝိုင်းကြားမညီမမျှဖြစ်နေတဲ့ပြဿနာကြီးကိုဒီတိုင်းဆက်ထားရင်မတည်ငြိမ်မှုတွေဖြစ်လာလိမ့်မယ်လို့ပြောပါတယ်
။ The consequence of prolonging this problem would be the social stability. I think people are upset.
ဒီဒေသကြီးကိုရေရှည်မရှိဘူးဆိုရင်လူမှုအတိုင်းဝိုင်းမှာမတည်ငြိမ်မှုတွေဖြစ်လာပါလိမ့်မယ်။လူတွေကသူတို့ဘဝအခြေအနေကိုစိတ်ညစ်နေကြတယ်လို့ကျွန်တော်ထင်တယ်။တာမန်ပြည်သူတွေရဲ့ဘဝတွေတိုးတက်မလာတာဆယ်စုနှစ်နဲ့ချီကြာနေပြီမို့။ဘာကြောင့်ဒီလိုဖြစ်နေရသလဲဆိုတာနားမလည်နိုင်ဖြစ်နေကြပါတယ်
။တော်ဝင်မိသားစုအပေါ်တစ္ဆာခံတဲ့နိုင်ငံရေးပါတီစစ်တပ်ဖက်ရိမ့်တဲ့နိုင်ငံရေးပါတီနဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်းနာဝတ်ရဲ့နောက်လိုက်အများကြီးမလုံးတွေပေးတတ်တဲ့နိုင်ငံရေးပါတီတွေသာနိုင်ငံရေးလောကကိုလွှမ်းမိုးထားတဲ့ထိုင်းနိုင်ငံမှာတနာသောင်းရဲ့ Future Forward ပါတီကတော့လူထုအတွက်စဉ်စားရွေးချယ်စရာပါတီအသစ်ဖြစ်နေပါတယ်။ကိုရိုင်းကဘီလီယံနာတတိယတယောက်ဖြစ်တဲ့တနာသောင်းကိုလည်းထိုင်းလူငယ်လူလတ်ပိုင်းတွေကတော်တော်လေးထောက်ခံအားပေးကြပါတယ်။သူသာဝင်ကြီးချုပ်အဖြစ်ရွေးခံရမယ်ဆိုရင်အောက်ခြေလူရန်းစားတွေအတွက်အခွင့်အလမ်းပွင့်စေဖို့စနစ်ပြောင်းမယ်လို့တနာသောင်းကပြောပါတယ်။
The middle class people, they don't have access to opportunities. They don't have access to capitals. So the
လူလက်တန်းစားတွေအနေနဲ့ကအခွင့်အလမ်းတွေကိုလက်လန်းမမိနိုင်ကြပါဘူး။အရင်းနှီးမတည်ဖို့အခြေအနေမပေးကြပါဘူး။အဲဒါကြောင့်စနစ်ကြီးကိုအသေးချာစီမံခန့်ခွဲနိုင်ဖို့သိအရေးကြီးပါတယ်။ဈေးကွက်မှာလိုဝကြီးအုပ်ထားကြတဲ့စနစ်ကိုဖျက်ဆီးပစ်ဖို့လိုပါတယ
်။ရွေးကောက်ပွဲမဲဆွယ်ကိရိတွေကလက်တွေဘလောက်ဖြစ်လာမလဲဆိုတာကတော့အခုအချိန်မှာကြိုတင်ပြောဖို့စောနေပါသေးတယ်။ထိုင်းနိုင်ငံမှာစစ်အစိုးရအာဏာသိမ်းခဲ့ပြီးတဲ့နောက်၅နှစ်အတွင်းပထမဆုံးကျင်းပမဲ့အထွေထွေရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီတွေအကြိတ်အနဲ့မဲဆွယ်နေကြချိန်မှာထိုင်းလူမှုအတိုင်းအဝိုင်းတွေကလူနည်းစုထိတ်တန့်အလွာလူချမ်းသာတွေကတော့ဝေကောင်းဆလာတွေဝဲရှမ်ပိန်အရက်တောက်ပြီးပိုလိုကစားပွဲကိုကြည့်နေကြပါတယ်ရှင်
။မဆုမျက်မွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA ကနေပြီးတော့ဒီစနေညနေခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ19 19နဲ့25တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိအစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင်။
နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ပြည်နှစ်ခုမှလူ49ယောက်တည်ဆုံးခဲ့ရတဲ့အစုလိုက်ပြုံးလိုက်ပြစ်ခတ်မှုမှာအဓိကတရားခံဖြစ်တဲ့သူကိုဒီနေ့ရုံးထုတ်ပါတယ်။လူမျိုးသားရေးဝါဒီဖြစ်သူကိုသူချင်းညာထားတဲ့အသက်28နှစ်အရွယ်အော်စတြေးလျနိုင်ငံသား Brandon Tarrant ကိုလက်နက်ကင်ဆောင်ရွက်ခွဲချန်ပြီးရုံးထုတ်ခဲ့တဲ့ Christchurch တရားခွင်မှာတော့တရားသူကြီးကလူသတ်မှုဆွဲချက်ကိုဖတ်ပြခဲ့ပါတယ်။ပြီးခဲ့တဲ့နေ့ကနေနေ့ကပြတ်ကျသွားခဲ့တဲ့ Ethiopia လေရောင်းရဲ့ဘုံရင်းလေရင်ကအချက်လက်နဲ့အတန်တွေဖမ်းယူထားတဲ့ခရီးရတွေကိုစုံစမ်းစစ်ဆေးသူတွေမနေ့ကဆက်လို့ပြည်သင့်နိုင်ငံမှာစစ်ဆေးနေပါတယ် Ethiopia ရရှိတွေကစုံစမ်းစစ်ဆေးမှုကိုတရားဝင်ဦးဆောင်နေပြီးပြည်သင့်နဲ့ American ချမ်းကျင်သူတွေကအကူအညီပေးနေကြတာပါ Afghanistan မှာငြိမ်းချမ်းရေးကိုလက်တကမ်းသာလိုတော့တဲ့အကြောင်း American နဲ့ Taliban သဘုံဖွဲ့ကကိုယ်စားရဲ့ဆွေးနွေးညှိနှိုင်းမှုတွေကိုရည်ညွှန်းပြီးပါကစ္စတန်ဝန်ကြီးချုပ်အမရခန်ကပြောလိုက်ပါတယ်အမေရိကန်ဆိုရတာဝန်ရှိသူတွေကလက်တွေ့ချက်ချတိုးတက်မှုတွေရတဲ့အကြောင်းပြောဆိုထားတဲ့တာလီဘန်တွေနဲ့ဓာတ်ရိုက်ဆွေးနွေးမှုတွေကိုစီစဉ်ပေးခဲ့တဲ့ပုံမှာလည်းပါကစ္စတန်နိုင်ငံကအမှတ်ယူပြောဆိုနေတာပါရုရှားနိုင်ငံက2018ခုနှစ်မှာယူကရိန်းသင်္ဘောသုံးစင်းကိုတိုက်ခိုက်ခဲ့တာခရိုင်းမီးယားဒေသကိုရုရှားဘက်အဖြစ်သွတ်သွင်းခဲ့တာတွေဖြင့်ယူကရိန်းနိုင်ငံရှေ့ပိုင်းကရုရှားရဲ့လွတ်ရက်တွေပေါ်အမေရိကန်၊ကနေဒါ၊ဥရောပသမဂ္ဂ EU တို့ကပိတ်ဆို့တံခါးအရေးယူထားတာကိုငြင်းခံနေမှာမဟုတ်တဲ့အကြောင်းရုရှားကပြောလိုက်ပါတယ်။ယူကရိန်းမှာရုရှားကရန်လိုတဲ့လွတ်ရက်တွေဆက်ရှိနေတာကိုတွန့်ပြန်နေနေနဲ့ရုရှားနိုင်ငံကလူပုဂ္ဂိုလ်6ဦးနဲ့အဖွဲ့အစည်း10ခုကိုပြစ်မှတ်ထားအရေးယူလိုက်တဲ့အကြောင်းမနေ့ကပဲအမေရိကန်ဗန်နာရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။
စနေညနေခင်းရဲ့နောက်ဆုံးသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်
This program has come to you from the Voice of America, Washington.